Google ကုမ္ပဏီဟာသူ့ရဲ့ online အကြောင်းအဝယ်လုပ်ငန်းအတွက်ရှာဖွေရလဒ်တွေကိုမျှတမှုမရှိဘဲအသာရောက်အောင်လုပ်တယ်ဆိုပြီးဥရောပသမဂ္ဂ EU ရဲ့လူဝကြီးအုပ်မှုထိန်းချုပ်ရေးဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဒဏ်ငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံချမှတ်လိုက်ပါတယ်။ Google ကုမ္ပဏီဟာအခုအခါမှာ Google Shopping လို့သိနေကြတဲ့သူ့ရဲ့လုပ်ငန်းအသာရစေဖို့အတွက်ရှာဖွေရလဒ်တွေကိုထိတ်မှပေါ်လာအောင်လုပ်ပြီးပြိုင်ဘက်ကုမ္ပဏီတွေရဲ့ရလဒ်တွေကိုတော့နောက်မှချထားဖို့2008ခုနှစ်ကတည်းကစလုပ်ခဲ့တယ်လို့ EU ကပြောပါတယ်။ပြန်ပက်လုပ်ငန်းတွေရဲ့ရှာဖွေရလဒ်တွေကိုစားသုံးသူတွေမကြည့်တဲ့လောက်ဖြစ်တဲ့ဖြန့်မြတ်ခြင်းအပြင်၄ခုမြောက်စာမျက်နှာလောက်မှာဖော်ပြခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Google ဟာထူးခြားဆန်းသစ်တဲ့ကုန်ပစ္စည်းအများအပြားကိုဖန်တီးခဲ့ပေမဲ့ဒီကိစ္စမှာတော့အင်တာနက်အချက်အလက်ရှာဖွေရေးမှာသူ့ရဲ့ဈေးကွက်ထိန်းချုပ်နိုင်စွမ်းကိုအလွဲသုံးစားလုပ်ခဲ့တယ်လို့ EU ကော်မရှင်နာမြင့်ကြီး Margrethe Vestager ကပြောပါတယ်။ EU ရဲ့အခုဆုံးဖြတ်ချက်ပေါ်အယူခံဝင်ဖို့စဉ်းစားနေတာနဲ့အမျှလေးလံဆန်းစစ်နေတယ်လို့ Google ကပြောပါတယ်။